American Leader ရဲ့ B1 B ပုံကျဲလီရဲ့နှစ်ဆင်ကိုရီးယားကျွန်းဆွယ်ပေါ်မှာမနေ့စနေနေ့ကပြန်တန်းခဲ့ပါတယ်။တန်ကိုရီးယားနဲ့ဂျပန်တိုက်ပွဲရင်းနှီးချန်ချန်ပြန်တန်းခဲ့တဲ့ဒီလုပ်ငန်းစဉ်ကမြောက်ကိုရီးယားရဲ့ဇူလိုင်လ3ရက်နေ့နဲ့ဇူလိုင်လ28ရက်နေ့ကတိုက်ချစ်တဲ့ဒုံးကျည်တွေစမ်းသပ်ခဲ့မှုကိုတိုက်ရိုက်တုံ့ပြန်တာဖြစ်တယ်ဆို American စစ်တပ် Pacific Data ကုကဲရေးဌာနကပြောပါတယ်။တပ်ဖွဲ့တွေရဲ့စင်နာရီတာပူးတဲ့ပြန်တမ်းမှုမစ်ရှင်ကိုတော့အမေရိကန်ပြည်ထောင်စုဂွမ်ကအန်ဒါဆန်လေးတပ်ခြေစိုက်စခန်းကနေစတင်ခဲ့တာပါ။ဂျပန်နိုင်ငံရဲ့ဝေဟင်ပိုက်နက်ထဲရောက်မှာတော့အမေရိကန်လေးတပ်ဘုံကျဲလေယာဉ်တွေကိုဂျပန် F2 တိုက်လေယာဉ်နှစ်စင်းကပူးပေါင်းခဲ့ပါတယ်။အဲ့ဒီနောက်အမေရိကန်ဘုံကျဲလေယာဉ်တွေကိုရီးယားကျွန်းဆွယ်ပေါ်ကိုပြန်တန်းခဲ့ပြီးတောင်ကိုရီးယားတိုက်လေယာဉ်လေးစင်းထပ်ပြီးတော့ပူးပေါင်းပြန်တန်းတာဖြစ်ပါတယ်။တောင်ကိုရီးယားအိုဆန်လေတပ်အခြေစိုက်စခန်းပေါ်ကနေအမေရိကန်ဘုံးကျဲလေယာဉ်တွေခဏခဏဖြတ်ပြန်တန်းခဲ့ပြီးတဲ့နောက်မှာတော့အမေရိကန်ပြည်ထောင်စုဂွမ်ကိုပြန်လည်ဆက်ရောက်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့ပဲ့ဒိန်းတပ်ဒုံးကျည်တွေနဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုရပ်ပါအောင်တရုတ်ဘက်ကမလုပ်ဘူးဆိုပြီးလဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့စနေနေ့မှာဝေဖန်ပါတယ်။ဂျပန်နိုင်ငံအနောက်ပိုင်းကိုဆက်ရောက်ခဲ့တဲ့ပြီးခဲ့တဲ့တောက်ချာနေကမြောက်ကိုရီးယားရဲ့တိုက်ချင်းပြပဲ့ဒိန်းတပ်ဒုံးကျည်စမ်းသပ်မှုနောက်မနေ့စနေနေ့ညနေခင်းမှာအမေရိကန်သမ္မတကတရုတ်ကိုပြစ်တင်ပြောဆိုတာဖြစ်ပါတယ်။